အာဇမ်အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲကိုနှစ်ပြည်တော်မှာကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာအာရှဥရောပဖောင်ဒေးရှင်းကအစီအစဉ်တဲ့သတင်းတောက်များဆွေးနွေးပွဲကိုစနေနေ့ကစတင်ပြုလုပ်ပါတယ်။စနေတနင်္ဂနွေနေ့နေ့ရက်ကျင်းပတဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံကသတင်းတောက်73ရောင်းနဲ့ဥရောပနိုင်ငံစုံကသတင်းတောက်တွေအမြင်ဖလှယ်ဆွေးနွေးခဲ့ကြပါတယ်။ဆက်တချိန်မြောက်ကျင်းပတဲ့အာရှဥရောပသတင်းတောက်များဆွေးနွေးပွဲကနေဘလို့အကျိုးကျေးဇူးတွေရနိုင်မလဲဆိုတာကိုနှစ်ပြည်တော်မှာကိုယ်တိုင်သတင်းသွားယူတဲ့မဆုမြတ်မွန်ကဆက်ပြီးပြောပြပါလိမ့်မယ်ရှင်
အာရှနဲ့ဥရောပပြည်သူတွေကြားအပြန့်အလှန်နားလည်မှုတွေပိုရှိလာစေရေးအတွက်တည်ထောင်ထားတဲ့ Asia Europe Foundation ASEF ရဲ့အစီအစဉ်နဲ့အာရှဥရောပသတင်းတောက်များဆွေးနွေးပွဲကိုနေ့ပြည်တော်မှာစနေနေ့ကစတင်ပါတယ်။ ASEM အာရှဥရောပဆွေးနွေးပွဲတွေကတစ်ခုဖြစ်တဲ့ဒီသတင်းတောက်များဆွေးနွေးပွဲမှာမြန်မာနိုင်ငံကသတင်းတောက်73ရောက်ပါဝင်တယ်လို့ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနဒုညွန့်ချုပ်ဒေါက်တာသီလာတင်က VOA မြန်မာပိုင်းကိုပြောပါတယ်။
နိုင်ငံတကာသတင်းကြောက်တွေကတော့23ရောက်ပေါ့เนาะနိုင်ငံခြားလာတယ်အဲကျမတို့ဒီမြန်မာဘက်ကတော့23ရောက်ရှိတယ်ပေါ့เนาะအမှန်တကယ်ဆိုရင်တော့တာမန်အဖြစ်ဆိုတဲ့နိုင်ငံတယောက်နှစ်ယောက်လောက်ပဲသူက online registration လုပ်ရတယ်အဲကျမတို့ host country ဖြစ်တဲ့အတွက်ကြောင့်ကျမတို့ request လုပ်တယ်ကိုတိုင်းပြည်မှာ host ဒီလိုနှစ်တရာလောက်မှတစ်ကြိမ်လောက်ရတဲ့ပွဲဖြစ်တဲ့အတွက်ကြောင့်မြန်မာတွေတွေ့ကြုံရခြင်းတယ်ပေါ့เนาะမြန်မာ journalist တွေတွေ့ကြုံရခြင်းတော့ကျမတို့ request လုပ်တော့သူတို့ကလိုက်ရောပါတယ်ဒါကြောင့်မို့ခုချိန်မှာမြန်မာ journalist 73ယောက်ကတက်နေပါတယ်ပွဲ
နိုဗ ెంబ ာလ18နဲ့19စနေနေ့တနင်္ဂနွေနေ့ရက်ကျင်းပတဲ့ဆွေးနွေးပွဲတွေကိုတက်ရောက်ဖို့စည်ရင်းပေးထားတဲ့နိုင်ငံစုံသတင်းတောက်တွေကအင်္ဂလိပ်ဘာသာနဲ့ဆွေးနွေးကြတာဖြစ်ပါတယ်။စင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအောင်မြင်အောင်ပြည်သူများသိရှိနားလည်သဘောပေါက်စေရေးအပြုသဘောသတင်းပညာဆိုတဲ့ခေါင်းစဉ်နဲ့စတဲ့ချိန်မြောက်အာရှဥရောပသတင်းတောက်များဆွေးနွေးပွဲကိုကျင်းပနေတာပါ။နိုင်ငံတကာသတင်းပတောက်တွေနဲ့အမြင့်ချင်းဖလှယ်ဆွေးနွေးကြတဲ့အခုလိုပွဲမျိုးကမြန်မာနိုင်ငံမှာလွတ်လပ်ခိုင်မာတဲ့သတင်းမီဒီယာဖြစ်ဖို့အထောက်အကူဖြစ်တယ်လို့သတင်းမီဒီယာကောင်စီအတွင်းရေးမှူးဦးတီဟာစောကမြင်ပါတယ်
ကျွန်တော်တို့ကတကယ်တမ်းပြောရင်သတင်းကျွန်တော်တို့မြန်မာနိုင်ငံသတင်းမီဒီယာပေါ့နော်သတင်းမီဒီယာလောကသတင်းလောကမဆိုဘူးအဲ့ဒီကောင်ကတကယ် strong independent media ဖြစ်လာစေခြင်းလေဖြစ်လာဖို့ဆိုရင်လောက်ရမှာလည်းအများကြီးတယ်နိုင်ငံတကာနဲ့ဆက်ဆံမယ်ဒီလိုပွဲတွေလောက်ရမယ်ကျွန်တော်တို့လည်းနိုင်ငံခြားသွားရမယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဒီတိုးမြင့်မှုလိုရလို့ကျွန်တော်ထင်တယ်။ကျွန်တော်တို့ရှိမှရှိတဲ့ media တွေက strong fourth estate ဖြစ်တဲ့ဆိုတော့သက်သေပြောက်လိုဝင်လို့ထင်တယ်။အဲ့တော့ဒီလိုပွဲမျိုးတွေကလိုအပ်ပါတယ်
။ဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့သတင်းတော့ Jeremy Brenner ကလည်းဆွေးနွေးပွဲကနေကြတဲ့အကျိုးကို VOA ကိုအခုလိုပြောပြပါတယ
်။ Journalists to meet other journalists from other countries and to learn from each other.For us to learn from
တရင်တော့ပြောင်းနေတဲ့တခြားနိုင်ငံတွေကတရင်တော့တင်နေတွေ့ဆုံပြီးတော့အပြန်အလှန်လေ့လာခွင့်ရပါတယ်။ကိုနေ့စဉ်တွေ့ကြုံနေရတဲ့ကိစ္စတွေမှာဘယ်လိုစင်ခုံမှုတွေရှိတယ်ဘယ်လိုမျိုးကအလုပ်ဖြစ်တယ်မဖြစ်ဘူးကိုဆောင်ရွက်မှုတွေပိုကောင်းအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအပြန်အလှန်သိခွင့်ရပါတယ်။ကျွန်တော်တို့တရင်တော့တွေရဲ့အလုပ်ကတိတ်ကိုအရေးကြီးပါတယ်။ကမ္ဘာနေရာကိုလိုက်ပြီးတော့လောက်ကင်ပုံချင်းစင်ခုံမှုချင်းလည်းမတူကြပါဘူး။အခုလိုတယောက်နဲ့တယောက်တွေ့ဆုံဆွေးနွေးခွင့်ရတာကိုမပြောနဲ့နေ့လည်စာစာရင်းနဲ့ထမင်းဝိုင်းမှာစကားတွေပြောကြရင်တော့မှတယောက်အကြောင်းတယောက်ပူသိခွင့်ရပါတယ်။ကျွန်တော်လိုသတင်းတောက်တယောက်အတွက်တော့အများကြီးအကျိုးရှိပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာကြောင်နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံအပေါ်စိတ်ဝင်စားနေချိန်မျိုးမှာမြန်မာသတင်းတောက်တွေနဲ့ဆွေးနွေးပြောဆိုခွင့်ရတဲ့အတွက်လည်းမြန်မာသတင်းတောက်တွေရဲ့အမြင်ကိုသိခွင့်ရတယ်လို့ဂျာမန်သတင်းတောက်ကဆိုပါတယ
်။ Really I was surprised with the few journalists that I spoke with to see how eager they are to talk about
ကျွန်တော်နဲ့စကားပြောဖြစ်တဲ့သတင်းတောက်တချို့ကအကြောင်းအရာအားလုံးပေါ်မှာသူတို့အမြင်ကိုတိတ်ကိုတက်တက်ကြွကြွပြောကြတာမြင်ရတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်။အထူးသဖြင့်အခုဖြစ်နေတဲ့ Ranger ပြဿနာနဲ့ပတ်သက်လို့ပြောချင်ကြမှာမဟုတ်ဘူးလို့ကျွန်တော်ထင်ထားခဲ့တာပါဒီကိစ္စမပြောချင်ဘူးလို့ညင်းကြလိမ့်မယ်လို့ကျွန်တော်ထင်ခဲ့တာပါဒါပေမဲ့သူတို့ကဒီကိစ္စပေါ်မှာကျွန်တော်ရဲ့အမြင်ကိုလည်းမေးပါတယ်သူတို့ရဲ့အမြင်တွေကိုလည်းပြောပြကြတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်ဒီကိစ္စနဲ့ပတ်သက်လို့သူတို့ကပွန့်ပွန့်လင်းလင်းဖြစ်စေချင်တာကိုသိရတာတိတ်ကိုကောင်းပါတယ
်အာရှနဲ့ဥရောပသတင်းတောက်တွေရဲ့ဆွေးနွေးပွဲကနေနောက်ပိုင်းတယောက်နဲ့တယောက်ချိတ်ဆက်ပြီးတော့သတင်းတွေရေးသားတဲ့နေရာမှာအထောက်အကူဖြစ်နိုင်တယ်လို့ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနဒုညွန့်ချုပ်ဒေါက်တာသီလာတင်ကလည်းပြောပါရယ
်ဒီလိုလုပ်တဲ့တဘာဖြစ်ဖြစ် open app ပို့ပြီးဖြစ်လာတယ်နိုင်ငံတကာဘောဥမာအာရှဥရောပက journalist တွေကဒီမှာလာပြီးတော့ကျွန်တော်တို့မြန်မာနိုင်ငံ journalist တွေနဲ့ဒီ exchange of knowledge တွေ experience တွေ share လုပ်တဲ့အခါကျတော့သူ့ရဲ့အတွေ့အကြုံကိုယ့်ရဲ့အတွေ့အကြုံကိုယ့်ရဲ့အခြေအနေကိုယ့်ရှိတာတွေကိုယ့်မရှိတာတွေသူ့ရှိတာတွေကိုသူ့မရှိတာတွေနဲ့ share လုပ်ခြင်းအပြင်လည်းဘဟုတုတ္တရတွေတိုးတယ်နောက်တစ်ခါကျွန်တော်တို့ networking ပေါ့နော် damage တွေထိစပ်နိုင်တယ်ဒါဆိုကျွန်တော်တို့အပြုသဘောဆောင်တဲ့လောကယူကောင်းမှုဖြစ်စေမယ့်အရာတွေကိုလည်းပဲသူတို့ပို့ပြီးတော့ချိတ်ဆက်ပြီးရေးသားနိုင်မယ်အဲ့တော့အားလုံးအတွက်အကျိုးရှိမယ်လို့ကျွန်မထင်ပါတယ
် ASEM အာရှဥရောပနိုင်ငံခြားရေးဝန်ကြီးအဆင့်စီဝေးဘွဲရဲ့ဆက်ဆက်ဆွေးနွေးပွဲအဖြစ်အခုလိုမျိုးအာရှဥရောပသတင်းတောက်များဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲကိုလည်း နေပြည်တော်မှာနိုဝင်ဘာ21ရက်နေ့22ရက်နေ့တွေမှာကျင်းပပါလိမ့်မယ်။တနင်္လာနေ့ဖွင့်ပွဲကြရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမိန့်ခွန်းပြောကြားမှာဖြစ်ပါရဲ့ရှင်။